စကိုင်းတိုင်းမြောင်မြို့နယ်ချောင်းစင်းကျေးရွာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးကြာဆုံးသူတွေရှိခဲ့တယ်လို့ကျေးရွာသားတွေလည်းပိတ်မိနေတယ်လို့ဒေသခံတွေက VOE ကိုပြောပါရယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုနန်လပိုင်ကပြောပြမှာပါရှင်။
စကိုင်းတိုင်းစကိုင်းခရိုင်မြောင်မြို့နယ်တောင်စင်းကျေးရွာမှာစစ်ကောင်စီတပ်တွေနဲ့ PDF တပ်ဖွဲ့တို့ပစ်ခတ်မှုတွေဖြစ်ခဲ့တာပါ။ရွာရဲ့သတင်းပေးသူကကျေးရွာကိုစစ်ကောင်စီတပ်တွေခေါ်ဆောင်လာရကနေပစ်ခတ်မှုတွေဖြစ်ခဲ့ပြီးစစ်ကောင်စီဘက်က၄ဦးကြဆုံးသွားတယ်လို့စကိုင်း PDF က VOA ကိုအတည်ပြုပြောပါရယ်။ပစ်ခတ်မှုတွေကြောင့်ဒေသခံတွေကျေးရွာတွေထဲပိတ်မိနေတာတွေရှိတယ်လို့လည်းမြောင်မြို့ခံတဦးကအခုလိုပြောပါရယ်။
အော်လေလေစက်တင်ဘာလောက်ကပြီးတော့စဖြစ်တဲ့အချိန်မှာသူတို့စတင်ပြခဲ့တာပေါ့နော်စတင်ပြခဲ့တဲ့အချိန်မှာတော့ဒီအဲ့ဘက်ကကျွန်တော်တို့အဲ့ဘက်ရွာနားမှာရှိတဲ့ဒီကျွန်တော်ရွာခံနေရတော့ဟိုထပ်ပြီးတိုးချောင်ရတဲ့အနေအထားတွေတော့ဖြစ်နေတာဟိုပြန်ခုခံလာပြီးပါတော့မရှိဘူးဟိုထပ်ပြီးနေတဲ့သူလည်းထပ်ပြီးရအခုလက်ရှိမှာပြင်းပြီးနေတဲ့သူတွေလည်းရှိကြတယ်ကျွန်တော်လက်ရှိကြားရတဲ့လောက်ကတော့ဗျာအဲ့ရွာကဒီဒလန်ရှိရပါတော့ဒီဒလန်လို့သူတို့တတ်မှတ်လို့ရတဲ့ဒလန်ကိုသူတို့ဟိုဒီတက်လိုက်တယ်လို့လည်းကြားရတယ်ဗျဟိုတက်လိုက်တဲ့အချိန်မှာဒီစစ်ကောင်စီအနေနဲ့ကအဲ့တဲကိုကြားပြီးတော့လာပြီးတော့ဒီသူတို့ချင်းချောက်တဲ့အနေနဲ့ပြစ်ခတ်တယ်လို့လည်းကြားရတယ်ဗျ
မေလ25ရက်နေ့မှာလဲစစ်ကောင်စီဘက်ကခန်းဒီမော်ကနေကြောက်ဆိုင်တင်ဆောင်လာတဲ့ရေရင်ကိုဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့တာတွေပြုလုပ်ခဲ့သလိုရေရင်ကိုလုံခြုံရေးယူဖို့ကုန်းလန်းကနေလိုက်ပါလာတဲ့စစ်ကောင်စီတပ်တွေနဲ့လည်းပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးဒေသခံတွေဘက်ကလည်းလက်နက်တချို့တင်စီရမိခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါဗျာ
ကျွန်တော်တို့ဟိုမှာဥပိုင်ပေါ်ကအဲဥပိုင်ဒီမှာသူ့ပေါ်ရရှိတဲ့ကြောက်ဆိုင်မျိုးကိုကျွန်တော်တို့မုံရောကိုတဲလာတာအဲ့မုံရောလည်လာတဲ့ဆလက်ခွန်ကိုဒီမုံရောကနေပြီးတော့ကျွန်တော်တို့ဟိုတင်းကျတဲ့၃ရက်မြောက်တုန်းက23ရက်နေ့တုန်းကကျွန်တော်တို့သွားကြည့်တဲ့ရေရင်တွေနဲ့အဲ့ဒါထိတ်တိုက်တွေ့မှုထိတ်တိုက်တွေ့မှုအခြေအနေတွေဖြစ်နေတယ်ဝန္ဒနာဘက်မှာကကျွန်တော်တို့မမီးကတုန်းကလည်းတက်သွားတဲ့ကုန်းချောင်းကဟိုကတက်သွားတဲ့စစ်ကား၅လီးပေါ့ဗျာအဲ့စစ်ကား၅လီးကပြီးတော့ကုန်းပေါ်ကနေပြီးတော့လုံလုံကြီးလိုက်ပါပြီးတာအဲ့လိုက်ပါပြီးတော့ငါးကြီးနဲ့ကျွန်တော်တို့ပြည်သူ့တပ်ဖွဲ့တွေနဲ့အဲ့ဒါထိတ်တိုက်ကြည့်တယ်မလို့ရတော့ကျွန်တော်တို့တောက်ဆင်းပြင်ဆောင်လာတဲ့ဟိုစစ်ကောင်စီရဲ့တောက်ဆင်းပြင်ဆောင်လာတဲ့ဘော်တော်ကိုကျွန်တော်တို့ပြည်သူ့ရဲဘော်တွေကကြားချက်တိုင်းနဲ့စိုးရိမ်နေတဲ့အတွက်သူတို့စစ်ကောင်စီတပ်တွေကိုလုံလုံကြီးအနေနဲ့ရေကန်းတောက်လျှောက်သူတို့နေရာယူပြီးတော့ဥပိုင်ကထွက်တဲ့ကျွန်တော်တောက်ဆင်းခုနှစ်တန်းပြင်ရတဲ့ဆလက်ခုံကိုသူတို့ကရှင်းရနေပြီးတော့ဟိုတင်းအနေနဲ့လုံလုံကြီးကြည့်ဒီကံမင်းညာတာဆုံးတယ်ရတာရှိပါတယ်ကျွန်တော်တို့အခုအဲ့ဒီတာဆုံးတယ်ရတာတွေကကျွန်တော်တို့ဟိုတိုင်ပွဲဖြစ်နေပြင်းထန်နေတဲ့အချိန်မှာကျွန်တော်တို့မိုးကရုတ်တရက်ကြွားချလာတာဆိုတော့ကျွန်တော်တို့ရဲဘော်တွေကတုံ့ပြန်ဆိုတော့ဒီအတိုင်းအကုန်လုံးနောက်ပြန်ဆုတ်ပြေးလာဆိုတော့အတိအကျတော့မတူဘူးဒါပေမဲ့သူတို့ကကျွန်တော်တို့အခုလက်မှတ်တွေရကြတာရှိပါတယ်
မေလ6ရက်နေ့ကလည်းခန်းတီးကိုပို့ဆောင်မဲ့ရန်တင်ရေရင်ကိုဒေတာခန်ကာကွယ်ရေးအဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့ရမှာရေရင်တစည်းနဲ့အတူလက်နက်တွေတင်စီရမိခဲ့သလိုမေလ23ရက်နေ့24ရက်နေ့တို့ကလည်းကန်နီကင်းလန်းမှာတပ်အင်အားဖြည့်တင်လာတဲ့စစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီဘက်ကအကြအဆုံးများခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကဆိုပါတယ်။တိုက်ဆုံသူစီရဲ့အတိအကျကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးရှင်။